အမေရိကန်မှာ TikTok တာမြေဥပဒေဆိုင်ထားဖို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်တော်စုမှာ TikTok လူမှုကွန်ရက်သုံးဆမှုကိုတာမြေမဲ့ဥပဒေကိုဆိုင်ထားပေးဖို့သမ္မတထရမ့်ကပြည်တော်စုတရားရုံးချုပ်ကိုတိုက်တွန်းလိုက်တာပါ။ဇန်နဝါရီလ20ရက်မှာသူသမ္မတတာဝန်ယူပြီးရင် TikTok ကိစ္စကိုတရားရုံးကလည်းမဟုတ်ပဲနိုင်ငံရေးနည်းလမ်းနဲ့ဖြည့်ဆည်းနိုင်မှုအချိန်ရသင့်တယ်လို့ထရမ့်ရဲ့ရှေ့နေတွေကတရားရုံးကိုတောက်ကြံလေးကတင်ပြလျှောက်ထားခဲ့တာပါ။ဘလို့နီးနဲ့ကင်တွယ်ဖြည့်ရှင်းမလဲအချိန်ဘလောက်ဆိုင်းထားတယ်လဲဆိုတာကိုတော့လျှောက်ထားချက်မှအတိအကျပြောမထားပါဘူး TikTok ကိုပြီးတိုင်းတားမြစ်လိုက်ရင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်မလားဆိုတာစိုးရင်စရာဖြစ်တယ်လို့ Trump ကပြောပါတယ် TikTok ရဲ့မိခင်ကုမ္ပဏီဖြစ်တဲ့တရုတ်နည်းပညာကုမ္ပဏီ Biden စာတရုတ်ဆိုရနဲ့ဆက်ဆက်နေတာကြောင့်လုံခြုံရေးဆိုင်ရာအန္တရာယ်ရှိတယ်ဆိုပြီး TikTok ကို American တဝမ်းမှာသုံးဆဲမှုတားမြစ်ရေးဥပဒေကြံကို April လတုန်းကလွတ်တော်မှာအတည်ပြုခဲ့တာဖြစ်ပါတယ်သမ္မတဂျိုးဘိုင်ဒန်လက်မှတ်ထိုးဥပဒေပြဋ္ဌာန်းခဲ့တဲ့ဥပဒေအရဘိုင်ဒန်စနေနဲ့ TikTok ကိုအမေရိကန်ကုမ္ပဏီတစ်ခုကိုရောင်းရင်ရောင်းမရောင်းရင်သုံးဆမှုပြိပင်ခံရမှာဖြစ်ပါတယ်။